ထိုင်းမြန်မာနယ်စပ်တနင်္လာနေ့တိုင်းကော့တောင်းမြို့နယ်ကကြေးရွာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကော့တောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်အင်းကြီးချင်းထိုင်းနိုင်ငံရန်ကောင်ခိုင်ထဲမှာထွက်ပြေးလာတဲ့သူဒီရက်ပိုင်းတွင်400နီးပါးထိရှိလာတယ်လို့ကော့တောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒေသခံအယောက်30လောက်ကိုဒဇဂံအဖြစ်လဲဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းပြောကြပါတယ်။ဒီကြောင်းတွေကိုထိုင်းခြေဆိုင် VOA မြန်မာသတင်းတော်မအေးမာကအခုလိုသတင်းပေးပို့ထားတာကိုကျွန်တော်တို့နားဆင်ကြည့်ကြအောင်ပ
ါ။ထိုင်းမြန်မာနယ်စပ်တနင်္လာနေ့တိုင်းကော့တောင်းမြို့နယ်အတွင်းမှာရှိတဲ့မလီဝမ်းကျေးရွာနဲ့ခမောက်ကြီးချောင်းဝါတို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတာပါ။စက်တင်ဘာလ19ရက်နေ့ကစီယုံချန်နယ်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဝင်ရောက်ချိန်အတွင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေထောင်ထားတဲ့မိုင်းတွေနိမိယာကနေနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာပါဒီတိုက်ပွဲတွေအတွင်းအရက်သားတဦးတေဆုံးခဲ့ရတယ်လို့ဘေးလွတ်ရာအင်းနီနာချင်းထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်လာသူတွေဟာလည်းဒီရက်ပိုင်းတွင်400လောက်ရှိပြီဆိုပြီးကော့တောင်းပြည်သူ့ကာကွယ်ရေးအဖွဲ့ပါကဖတာဝန်ရှိသူတဦးကပြောပါတယ
်ဒါကတော့ဒုက္ခတဲ့အပေါ်လုံး400မိလို့ရှိတယ်ကြမလီဝမ်ကျေးရွာမှာရှိတဲ့ဒီဥယျာဉ်ထဲမှာလုံးလုံးနေတဲ့ဒီလူရှိနေကျွန်တော်တို့ခမောက်ကြီးကြီးကခမောက်ကြီးမျိုးဟိုချောင်းဝကြီးကကြီးရသားတွေပေါ့နော်ကြီးရသားတွေအကုန်လုံးကြီးအကုန်လုံးကြီးသားပေါ့နော်ရှင်မဲ့တော့ဒီချောင်းဝကြီးရရဲ့ဒီဥယျာဉ်ထဲမှာလုံးလုံးနေတဲ့ပြည်တွေရှိရဲ့နောက်ဒီခမောက်ငယ်ကြီးကမာနေတဲ့ပြည်တွေရှိတော့အဲတိုက်ပွဲဖြစ်တဲ့ဒီသားတကြောနာမောအဓိကတော့ဒီခမောက်တော့ဖြစ်တာမဟုတ်ဘူးတိုက်ပွဲကဒီကျွန်တော်တို့မိလီဝမ်ကြီးကရဲ့ကြီးရအုပ်စုတွေရဲ့ဒီပေါ့နော်ကိုယ်တော်တဲ့တနည်းမှာဖြစ်တာပေါ့တိုက်ပွဲဖြစ်တာဒါမှမဟုတ်ကြေးရသားတွေကတော့အဲဘယ်လိုပြောလဲစစ်ကောင်စီကလက်မှတ်ကြီးနဲ့တောက်ဆောင်ဖြစ်တာအဲနောက်ပြီးတော့အစကျေကျေ27ရက်နေ့မှာသူတို့ပြန်နေအချိန်မှာလက်မှတ်ကြီးပြတဲ့အချိန်မှာဒီလိုရပြီဟို20ရက်နေ့ကထွက်ပြေးကြပ
ါကော့တောင်းမြို့နယ်တွင်ကြေးရွာတချို့မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ကြောင်းတွေခွဲပြီးဝင်ရောက်လာနေတယ်လို့နှစ်ဖက်ပစ်ခတ်မှုတွေလက်မှတ်ကြီးနဲ့ပစ်ခတ်မှုတွေဖမ်းဆီးမှုတွေကြောင့်ဒေသခံတွေဟာထိုင်းဘက်ကိုထွက်ပြေးနေရတယ်လို့27ရက်နေ့ကတော့လူ30လောက်ကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းပြောပါတယ
်။ဒီကားကဒီလူတော်ပဲခွဲနေအဲသူတို့တိုက်ပွဲဖြစ်တယ်။ဖြစ်ပြီးတော့အဲ့နောက်ပိုင်းမှာသူတို့27ရက်နေ့မှာ27ရက်နေ့မှာသူတို့ပြန်တော့ပြန်ဆုတ်တော့ပြန်ဆုတ်တဲ့ချိန်မှာဒီဒေတာခံတွေကိုသူတို့ကဖမ်းခေါ်သွားတာလေ။နောက်တော့ဟောတိုင်းဒီတိုင်းနေမှာခေါ်သွားတာပေါ့
။ပြီးခဲ့တဲ့ဩဂုတ်လအတွင်းကလည်းကော့တောင်းမြို့နယ်မလီဝမ်းကျေးရွာဘက်မှာစစ်ကောင်စီတပ်တွေဝင်ရောက်လာတာကြောင့်ရောနှစ်ဖက်တိုက်ပွဲတွေကြောင့်ပါဒေသခံ100ကျော်လောက်ထိုင်းနိုင်ငံဘက်ရန်နောင်းခရိုင်ထဲကိုထွက်ပြေးတိမ်းရှောင်လာခဲ့ကြပါတယ်ရှင်။